ူရဥရှိမဲနဲ့တွေ့တဲ့အခါမှာဘာတွေများဆွေးနွေးခဲ့ကြတာပါလဲခင်ဗျာ
။အဲကျွန်တော်တို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကဆွေးထားတဲ့သတင်းမီဒီယာဥပဒေနဲ့ပတ်သက်ပြီးရှင်းပြပါတယ်။ဒါနောက်တစ်ခါပြန်ကြေးဝန်ကြီးဌာနရေးဆွဲပြီးတော့ပြည်သူ့လွတ်တော်အတည်ပြုလိုက်တဲ့ပုံနေချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေဒီထဲမှာပါတဲ့အချက်တွေကျွန်တော်တို့သဘောမတူတဲ့အချက်တွေပေါ့နော်။အဲဒီအချက်တွေနဲ့ပတ်သက်ပြီးဘာကြောင့်သဘောမတူရလဲဆိုတာမျိုးအဲကျွန်တော်တို့ရှင်းပြပါတယ်။ Press Council ရဲ့လုပ်ငန်းနဲ့လုပ်နေတဲ့သဘောတဘာဝလေးပါဝင်တဲ့လူတွေအချိုးအစားတွေအစားပေါ့နော်။နောက်တစ်ခါ Press Council နဲ့ပြန်ကြေးဝန်ကြီးဌာနနဲ့အားမရှိတဲ့သက်ဆိုင်ရေးအခြေအနေတွေပေါ့နော်။ဒါတွေအကုန်လုံးရှင်းပြခဲ့ပါတယ
်။စာနယ်ဇင်းကောင်စီနဲ့ပြန်ကြေးဝန်ကြီးဌာနအားမရှိတဲ့သက်ဆိုင်ရေးအခြေအနေနဲ့ပတ်သက်ပြီးတော့လွှတ်တော်ကဖွဲ့ထားတဲ့ကော်မတီဥက္ကဋ္ဌတွေလည်းစာနယ်ဇင်းကောင်စီနဲ့လာတွေ့ပြီးတော့ဆွေးနွေးခဲ့တာလည်းရှိပါတယ်ဆိုတော့သူရဥရှိမန်းရောဒီအခြေအနေတွေကိုထက်ထက်ဝင်ဝင်ကြိုတင်သိထားတာမရှိဘူးလားခင်ဗျ
သူရဥရှိမန်းကတော့သူအဲ့ဒီကိစ္စကိုလည်းသူပြောပါတယ်ဒီပြည်သူ့လွှတ်တော်ကအတည်ပြုလိုက်တဲ့ကိစ္စပေါ့နော်သူတို့ကတော့နားလည်ထားတာစင်ကြီးနဲ့စာနယ်ဇင်းကောင်စီကမှပြည်လည်မှုသဘောတူညီရှိတယ်ရှိလို့ပဲဒီဟာကိုရောက်နေတယ်လို့ပဲသူတို့အောက်မေ့ပြီးတော့သူတို့အတည်ပြုလိုက်တဲ့သဘောလေးရှင်းပြပါတယ်မှမှာလေပြည်သူ့လွှတ်တော်မှရှိတဲ့သူကဦးရင်းမျိုးတို့ကော်မတီနဲ့ကျွန်တော်တို့နဲ့ကမကြာခဏတွေ့ပါလေကျွန်တော်တို့ရဲ့အခြေအနေကြီးအားလုံးနဲ့မချွဲမချန်ကျွန်တော်ပြောပြပါလေပြောပြတဲ့အခါမှာဒီကော်မတီကကျွန်တော်တို့နဲ့ပတ်သက်ပြီးပြင်ကြေးနဲ့ကျွန်တော်တို့ကြားမှာရှိတဲ့အခြေအနေအသေးစိတ်သူတို့ပြပါဒါမှလည်းသူတို့အခြေအနေကပြည်သူ့လွှတ်တော်ဥက္ကဋ္ဌကြီးဒီလိုမျိုးနားလည်မှုဖြစ်သွားတာကတော့ဒါသူတို့မှလည်းအခြေအနေကြောင်းကြောင်းရှိပါလိမ့်မယ်အဲ့ဒီတော့လေအဲ့ဒီနေ့အခမ်းအနားမှာသူကဦးရင်းမျိုးနဲ့ပါပါတယ်သူကိုယ်တိုင်နဲ့သူတို့မှလည်းဒီကိစ္စနဲ့ပတ်သက်ပြီးတောင်းမကြည့်လို့ခံစားရတဲ့အကြောင်းပြောပါလေ
အခုဆိုရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌကနားလည်မှုရသွားပြီဆိုတော့သူအနေနဲ့ရောဗာရင်းများလှုပ်ပေးနိုင်လိမ့်မယ်လို့ဂရိပြုပြောဆိုတာရှိပါလေခင်ဗျာ
အဂရိပြုပြောဆိုတာတော့ကျွန်တော်တို့ဒီဘက်ကဒီစာနယ်ဇင်းကောင်စီကဆွဲထားတဲ့ဥပဒေနဲ့ပတ်သက်ပြီးရှင်းပြတဲ့အခါမှာပြန်ကြားရေးကတော်တော်များများနားလည်မှုလွဲနေတယ်ကျွန်တော်တို့စာနယ်ဇင်းကောင်စီကဆွဲခဲ့တဲ့ဒီဥပဒေဟာစာနယ်ဇင်းလောကသားတွေအတွက်ပဲသို့မဟုတ်စာနယ်ဇင်းမီဒီယာလောကတစ်ခုတည်းအတွက်ပဲရည်ရွယ်ပြီးဆွဲတယ်ဒီဘက်ကပဲအနိုင်ရအောင်လုပ်တယ်ဆိုတဲ့သဘောမျိုးဆန်ဆန်မျိုးကမ်ပိန်းလုပ်နေတာမျိုးလေးရှိပါတယ်အဲ့ဒီဟာမမှန်ဘူးဆိုတဲ့အကြောင်းကျွန်တော်တို့ဥပဒေတစ်ခုဆွဲတဲ့အခါမှာဒီစာနယ်ဇင်းဥပဒေပဲဖြစ်ဖြစ်ပဲဥပဒေပဲဖြစ်ဖြစ်ဆွဲတဲ့ဒီရဲ့နယ်ပယ်တစ်ခုတည်းအတွက်လည်းမဟုတ်ဘဲနဲ့အားလုံးပတ်သက်နေတဲ့နယ်ပယ်အားလုံးအဓိကပြောမယ်ဆိုလို့ရှိရင်နိုင်ငံတော်နဲ့နိုင်ငံသားအားလုံးကဥပဒေတစ်ခုအောင်မှအတုံးဝင်နေတဲ့အကြောင်းပဲဥပဒေနဲ့မဆိုပတ်သက်နေတဲ့အကြောင်းအဲ့တော့ဒီဥပဒေကလည်းဒီတိုင်းမှာပဲဒီနိုင်ငံတော်နဲ့နိုင်ငံသားတွေအားလုံးအကျိုးစီးပွားကိုရည်ရွယ်ပြီးဆွဲထားတဲ့ဥပဒေပါအဲ့ဒါကြောင့်ဒီလိုဆွဲထားကြောင်းကိုလည်းကိုယ်ကျိုးစီးပွားလုံးဝမပါနဲ့ကိုယ့်စီကူစားနေတဲ့ press council အနေနဲ့ယူသားစွာလိပြတန်းစွာရေးဆွဲထားတယ်အဲ့တို့လည်းယုံကြည်မှုပြေဝရှိတယ်ဆိုပြောတဲ့အတွက်နိုင်ငံကသူရဥရွှေမန်းကအဲ့ဒါကိုသူလည်းလက်ခံပြီးတော့ကယ်၍သာဒီလိုသူတို့နိုင်ငံတော်မှာရှိတဲ့အမြင့်ဆုံးဥပဒေပြုအာဏာရှိတဲ့လွှတ်တော်ကလည်းပြည်သူလူထုနဲ့နိုင်ငံတော်အကျိုးပဲလုပ်နေတာပါပဲအဲ့တော့အကယ်၍သာအဲ့ဒီဥပဒေဟာစာနယ်ဇင်းကောင်စီဆွဲထားတဲ့ဥပဒေကြမ်းဟာလည်းနိုင်ငံတော်နဲ့နိုင်ငံသားတွေအကျိုးအတွက်ချေယိုးမှန်လို့ရှိလို့ရှင်တန်ခိုင်ရေးပါတီရဲ့ကိုယ်စားလှယ်အားလုံးပါဝင်တင်းတင်းထွက်တော်အမတ်ဒီကိုယ်စားလှယ်အားလုံးကလည်းဒီဥပဒေကိုထောက်ခံတည်ပြုကြမှာပါဒီလိုစကားမျိုးပြောခဲ့ပါလေဒါအမှန်တမ်းအားရလည်းကောင်းပါ
ပြည်ထောင်စုဝန်ကြီးဌာနကလည်းဒီဥပဒေဟာနိုင်ငံတော်နဲ့နိုင်ငံသားတွေအတွက်လုပ်တယ်လို့ပဲပြောနေတယ်ပေါ့လေဝန်ကြီးကိုယ်တိုင်ပြီးခဲ့တဲ့ရက်ပိုင်းအရဆိုရင်အဲဒီဥပဒေဟာဥပဒေဘောင်အတွင်းကနေလွတ်လပ်ခွင့်ကိုပေးထားတယ်ဆိုပြီးတော့ပြောခဲ့တာကြားခဲ့ရပါတယ်ခင်ဗျာဆိုတော့စာနယ်ဇင်းကောင်စီကလည်းဒီရွေချက်နဲ့ပဲလုပ်နေတယ်ဆိုတော့ကဘာကြောင့်ဒီပြည်ထောင်စုဝန်ကြီးဌာနနဲ့စာနယ်ဇင်းကောင်စီကြားမှာအမြင်ကွာဟချက်တွေကွဲလွဲချက်တွေဖြစ်နေရတာပါလဲခင်ဗျာ
ဒါကတော့ရှင်းပါလေဒီစာနယ်ဇင်းကောင်စီဆိုတာ institution တစ်ခုပေါ့နော်ဒီ industry ထဲမှာရှိတဲ့လွတ်လပ်သောအဖွဲ့အစည်းတစ်ခုပြည်ထောင်စုဝန်ကြီးဌာနဆိုတာကတော့ဖွဲ့စည်းပုံခြေခံဥပဒေအရဖွဲ့စည်းထားတဲ့အာဏာ300ထဲမှာရှိတယ်။နောက်အုပ်ချုပ်ရေးအာဏာမှာရှိတဲ့ဝန်ကြီးဌာနတစ်ခုအစိတ်ပိုင်းတစ်ခုပေါ့နော်။ bureaucracy ရန်ညားကိုကိုယ်ပေးတဲ့အစိုးရရဲ့အစိတ်ပိုင်းတစ်ခုပေါ့။အဲ့တော့ဒီခေတ်ပြောင်းတဲ့အခါမှာကျွန်တော်တို့တိုင်းပြည်ကတည်တဲ့အတိုင်းပဲအာဏာရှင်စနစ်ကနေပြီးတော့ democracy စနစ်ကိုပြောင်းတယ်။ပြောင်းတဲ့အခါအစိုးရကြီးရဲ့တဘာဝကအရင်ကအာဏာ300စလုံးကိုကင်ထားခဲ့တဲ့အတွေ့အကြုံတဘာဝအဲ့ဒီခါကနှစ်90လောက်ဖြစ်ခဲ့တဲ့အခါကျတော့အခုလက်ရှိပြောင်းသွားတဲ့အခြေအနေကလည်းတစ်နှစ်ကပြောင်းမှာလူတွေကလူအဟောင်းနေဖြစ်တာပါ။အဲ့တော့အစိုးရဌာနထဲမှာရှိတဲ့သူတွေအားလုံးဝန်ကြီးတွေအားလုံးတော်တော်များများအစိုးရရဲ့ငကိုမူလရှုထောင့်ရပဲခြေနေအားလုံးကြည့်ပြီးတော့သူတို့ကအာဏာ300နဲ့တက်ဆိုင်ပတ်သက်နေတယ်လို့မျိုးစိတ်ထဲမှာခံစားရတယ်။အဲ့တော့ဒီအုပ်ချုပ်ရေးအဖွဲ့ကြီးရဲ့ရေးဆွဲတဲ့ကထမ်းတဲ့ဥပဒေကြီးတော်တော်များများအစိုးရဒီဘက်ကအပသာကြီးယူထားတဲ့သဘောမျိုးဆန်ဆန်ပေါ့နော်။အာဏာ300စလုံးကန်ရဲတဲ့ဖြစ်ကအခြေအနေမျိုးပုံစံမျိုး perspective မျိုးနဲ့ဆွဲတဲ့ဤသူလူလူကိုယုံကြည်မှုပြေဝမပေးနိုင်သေးတယ်ပေါ့နော်။ perspective မျိုးဖြစ်နေတဲ့တဘာဝ။အဲ့တော့ငကိုကလည်းအာဏာ300စလုံးကိုကန်ရဲတဲ့လူတွေလည်းဖြစ်လက်ရှိမှာလည်းအုပ်ချုပ်ရေးမှာလည်းရှိတဲ့လူတွေဖြစ်တဲ့အတွက်ဥပဒေဟာသူတို့ပဲပြုရမယ်ပြုဖို့အခွင့်အာဏာသူတို့မှသာအစီဆုံးလို့ထင်တာမျိုးဖြစ်တဲ့အခါကျတော့ခုနပြောတဲ့ရင်ခစ်ကစနစ်ဟောင်းရဲ့အတွေးခေါ်ဟောင်းလေးတွေကလည်းအကျဉ်းချန်ရှိတာ ရေးသောသောပိုင်းကပြောတယ်သူတို့ရဲ့လက်ရှိအခြေအနေရပြည်သူလူထုနဲ့ institution တွေပေါ်မှာမယုံကြည်သေးတဲ့သဘာဝပေါ့နော်တန်တဲ့အမြင်နဲ့သို့မဟုတ်ဓမ္မဘီယာပြည်သူလူထုဟာလွတ်လပ်ခွင့်အပြည့်အဝနဲ့မထိုက်တန်သေးဘူးဆိုတဲ့ perspective မျိုးရှိတတ်ပါတယ်ဒါကိုလည်းကျွန်တော်ကသူတို့အပြစ်တင်နေသူ့အောင်ပြောတာပေါ့ဒီပုံရကြကြ critical အမြင်နဲ့ကျွန်တော်ကြည့်တဲ့အခါမှာဒီတိုင်းမတွေ့ရပါဘ
ူးဥပဒေတွေရေးဆွဲပြထားတဲ့နေရာမှာပေါ့လေဥမာစာနယ်ဇင်းအနေနဲ့ကြည့်မယ်ဆိုရင်ပုံနေချင်းနဲ့ထုတ်ဝေချင်းဥပဒေမီဒီယာဥပဒေနောက်ပြည်သူဝန်ဆောင်မှုဥပဒေစသဖြင့်နှစ်ခုသုံးခုလောက်ရှိနေတယ်တွေ့ရပါတယ်ဆိုလိုတာကဒီတစ်ခုတည်းနဲ့မပြည့်စုံလို့နှစ်ခုသုံးခုဖြစ်နေရတာလားခင်ဗျာ
မီဒီယာလောကတစ်ခုတည်းအောက်မှာပဲကျွန်တော်တို့ဒါတော့ရှိတဲ့နယ်လို့ကျွန်တော်တို့ press council အနေနဲ့တော့ခိုင်မာယုံကြည်ပါတယ်သို့တော့ပြန်ကြိုင်းဝန်ကြီးဌာနကတော့အဲ့လိုယုံကြည်မှာမဟုတ်ဘူးအဲ့တော့ तू ကဒီနောက်ထပ် law တွေလည်း तू ကထပ်ဆွဲပြီးတော့ media industry ကို law 345ခုနဲ့ဖြတ်ထမ်းပြီးတော့ထိန်းချုပ်ဖို့ရည်ရွယ်ထားဟန်ရှိပါတယ
်ပြန်ကြိုင်းဝန်ကြီးနဲ့လည်းစာနယ်ဇင်းကောင်စီနဲ့ပြီးခဲ့တဲ့ရက်ကတွေ့ခဲ့တော့ကစာနယ်ဇင်းကောင်စီရဲ့အခုလိုဆိုရင်ပြုပန်ချက်တွေကိုဝန်ကြီးဌာနအနေနဲ့လိုက်လျောဖြေလျော့ပေးလာလိမ့်မယ်လို့ယူဆရပါလားခင်ဗျဘလို့လာလာရှိပါလဲ
ပြောရတော့ခက်ပါတယ်ဘာလို့ပြောရတော့ခက်လဲဆိုတော့ကျွန်တော်တို့နဲ့ပြန်ကြိုင်းဝန်ကြီးဌာနနဲ့အချိန်ချင်းပေါ့နော်လူကြီးမှုတိဆောက်ခဲ့တဲ့ကာလတွေကျွန်တော်တို့သဘောတူညီချက်တွေအပြန်အလှန်ချမှတ်ထားခဲ့ပြီးမြဲအဲ့ဒီသဘောတူညီချက်တွေကကံမကောင်းအကြောင်းမလှစွာပဲချိုးဖောက်ခံခဲ့ရပါတယ်ခုမွေလင်းလင်းပြောရမယ်ဆိုလို့ရှိလို့ရှိရင်တော့ပြန်ကြိုင်းဝန်ကြီးဌာနနဲ့ဒီညနေငါစာနေစင်းကောင်စီကမှယုံကြည်မှုပြတ်ပြားသွားခဲ့ပါတယ်အဲ့တော့ယုံကြည်မှုပြတ်ပြားသွားတဲ့ဟာကိုကျွန်တော်တို့ကပြန်တိဆောက်ဖို့တစ်ကနေပြန်ဆဖို့လိုပါလိမ့်မယ်ကြာပြီးခဲ့တဲ့ကာလတစ်လျှောက်လုံးမှာကျွန်တော်တို့အချိန်ချင်းခင်းနိုင်ဆွေးနွေးတာတွေလုပ်ခဲ့တယ်ပြည်သူ့တို့ပြုခဲ့တယ်သို့တော့အားတွေဆမ်းမြောက်ခဲ့ပါဘူ
းဒေါအောင်ဆန်းစုကြည်နယ်လည်းမနေ့ကတွေ့ဆုံဆွေးနွေးခဲ့တယ်ဆိုတော့ကဘလို့ရလက်ကောင်းတွေရှိခဲ့တယ်လို့ခြုံပြီးသုံးသပ်လို့ရပါလဲ
တင်းနဲ့အားရမှုကောင်းပါတယ်ကျွန်တော်2000အားရလည်းဖြစ်ပါတယ်
ဦးကျော်မင်းစေကျေးဇူးများတင်ပါတယ်ခင်ဗျာ